တော်ရရှိမြတ်မြအခုဆက်လက်ပြီးနားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့ SNLD ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုကပြည်စုံသွားခဲ့ပါပြီ။မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကျော်လွှားခဲ့ရသလဲ။ဘယ်လောက်ထိလောလောဆယ်မှပြောင်းလဲကြထားနိုင်သလဲ။ဘာတွေကိုထပ်သွင်းစဉ်းစားဖို့လိုသလဲဆိုတာတွေကို SNLD ပါတီတွဲဖက်အတွင်းမှူး1ဆိုင်ကျော်ညွန့်နဲ့ကျွန်တော်ကြိုးစားစွာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဆရာဆိုင်ကျော်ညွန့်ခင်ဗျာဒီလိုရုံးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုစလေအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာပထမဆုံးကချင်းမှာသွားတွေ့တဲ့အခါမှာသူတို့တွေ့ဖြစ်တယ်။နောက်မွန်တို့ကြားရုံးမှာကြတော့အကြောင်းမျိုးမျိုးမတွေ့ဖြစ်ကြဘူး။အဓိကအဖြစ်တော့နေရာတိုင်းရင်းသားတွေနဲ့သူတို့ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိစ္စမှာသဘောကျကြတယ်နောက်ပြီးတော့ပါတီကိုယ်စားလှယ်နဲ့မတွေ့ဘဲနဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်နဲ့တွေ့မယ်ဆိုတော့ NLD ရဲ့ရည်တည်ချက်ကိုတိုင်းရင်းသားတွေလက်မခံလို့မပြေလည်ခဲ့ရဘူးဆိုတော့ဆရာတို့ SNLD နဲ့ကြတော့ဒီကိစ္စမှာတွေ့ဖြစ်သွားတယ်ဆိုတော့ဒါဟာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေ့ဖြစ်ကြလဲဆိုတော့နည်းအချင်းချင်းပြောပါဆရာပထမဆုံး
ဟုတ်ကဲ့ကျွန်တော် SNLD ဘူတာနာချုပ်ကို NLD ရအဆင့်မြင့်ကိုယ်စားလှယ်ပြောင်းလာတယ်ကျွန်တော်အခါတည်းနဲ့ဒုက္ခတို့အတင်းမှုတွေတွေ့သွားတယ်ပြီးခဲ့ချင်းတိုင်းခုနှစ်နှစ်ပေါ့ပြီးတော့ဟိုကျွန်တော်နဲ့ဒီဥတော်မုန်းလို့ဥတော်နဲ့ဖွဲ့နေပြေဖို့ဖြစ်ဖို့နောက်ပိုင်းကျရင်ချိတ်ဆက်မယ်ပြုမယ်ပေါ့ဗျာဥတော်မုန်းလို့ချိတ်ဆက်တိုင်းလည်းပြောပါတယ်အဲ့တော့နောက်နေရနောက်မှာကျွန်တော်ချိတ်ဆက်ပါတယ်ကောင်းကြီးမှာနောက်ပြေဖို့ပေါ့ကောင်းကြီးမှာပြေဖို့ဆိုတော့အဲ့တော့မူကားကျကျွန်တော်လက်ခံလိုက်တယ်တွေ့မယ်ပြုမယ်ပေါ့ဒါနဲ့ဟိုနေရာကတော့ကျွန်တော်ညှိနိုင်အောင်မယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်ဆိုတော့နောက်ပိုင်းဒီတောင်ကြီးမှာလည်းတော့ညှိနိုင်နိုင်နဲ့ရက်က15ရက်ဖြစ်သွားတယ်ပေါ့ဗျာဒီကြားထဲမှာ14ရက်နေ့ကလည်းကျွန်တော်တောင်ကြီးမှာချိန်ဆိုင်တဲ့ကျွန်တော်ဒုဥက္ခအနှစ်ကိုလည်းတကယ်လို့ဒီအပြင်မှာပေါ့ဗျာဟိုတခုမှာပြိဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဘယ်ဒီကခုစေပြေဆုံးဖြစ်ဖို့ဖြစ်လာတယ်ပေါ့ဗျာအဲ့လိုကြောလို့ရပါတယ်ပြေဆုံးတဲ့ချိန်ကြတော့လည်းကျွန်တော်တို့ဖက်ကတော့ပါတီတွင်းဦးရပေါ့ရေကောက်ခံကိုလည်းပြောင်းအောင်တော့ပ
ါ SNLD ပါတီကိုယ်စားလှယ်နဲ့တွေ့ချင်းသာဖြစ်တယ်ရေကောက်ခံကိုယ်စားလှယ်နဲ့တွေ့တယ်ဆိုရဲပါသူတို့ကအဲ့ဒီစကံချက်ကိုသူကဖျက်လိုက်တယ်ပေါ့အဲ့ဒီစားမှာ
မရှိပါဘူးဗျာကျွန်တော်နဲ့တွေ့တဲ့ချိန်မှာဘယ်လိုမျိုးဒီနဲ့တွေ့ရမှာဆိုတဲ့ဟာကိုမပြောပါဘူးဗျာ
ဟုတ်ကဲ့နေရာကသူကန်တက်ပြီးပြောနေရာက
နေရာတော့ SNLD ရှမ်းပြည်နယ်ရုံးဘက်ကတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်တို့ခက်ကတော့ဒါကိုကျွန်တော်လူကြီးတွေစီရတယ်ဘက်ကလာပါလာရောက်တွေ့ဆုံးပြီးတော့ဆိုတော့ကျွန်တော်စီရသူတို့လာသူဒါလီဒါပဲလေအဲ့တော့ကျွန်တော်သူတို့စီပြန်သွားလာကြည့်သမ်းကြည့်တယ်ကျွန်တော်နောက်ဆုံးလက်ခံပြီးတော့တွေ့လိုက်ချင်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါတီကူစလနဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ဘက်ကလက်ခံတယ်ရေကောက်ခံလွှတ်တော်ကူစလဘာသာမပြောဘူးဆိုတာသူတို့ဘက်ကရှော့ပစ်လို့ပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့လိုက်ရှော့ရေးစပေါ်လို့
ဟုတ်ပါမှာရှော့တာမရှော့တာတော့ကျွန်တော်မသိဘူးဗျဆရာပြောကြတာကဒူနဲ့တွေ့ရမယ်ဆိုတာမပေါ့ကြကျွန်တော်ကရွေးချယ်ထားတဲ့လူတွေနဲ့တွေ့မယ်ပေါ့အဖွဲ့ထားတဲ့အဖွဲ့ရှိတာပြည်သူညီနိုင်ရေးအဖွဲ့ပေါ့အဲ့လိုနဲ့တွေ့မယ်လို့ပြောရတယ
်ဟုတ်ကဲ့
ဒူနဲ့တွေ့ရမယ်ဘူးဒူနဲ့မတွေ့ရဘူးဆိုတဲ့စီကန်တက်မှဆက်ဆက်ရဲမပေါ့က
ြဟုတ်ကဲ့ကောင်းပါလေနောက်တစ်ခုကကျွန်တော်မေးချင်တာအခုတွေ့ဆုံတဲ့အခါမှာခြေနေ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဘာညာဆိုတော့အဲ့ဒီအလားအလာရောဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာအ
ဲတို့ဖက်ကဟိုအဆောက်အဦများပါတယ်ကျွန်တော်ဒီဖက်မူဝါဒတွေသဘောတရားတွေကျွန်တော်ဆက်ရက်ပြီးချက်တွေကျွန်တော်အလုပ်တွေကိုပြောတဲ့ချိန်မှာတို့ဖက်ကမှတ်သားတာတော့ဘာလို့ညာလို့ပုံများပါတယ်တို့ဖက်ကနေပြီးတော့ဟိုပြန်ဆွေးနွေးလို့ကတော့အနေချင်းလို့ရှိပါတယ်ဆိုတော့ဟိုအဲ့ဒီကဟိုတက်ဆွန်ရှင်းနေကြတော့ဒီလိုပဲတွားရမှာပဲလေဒါသာပထမဆုံးနဲ့တွေ့တာဆိုတော့ကျွန်တော်တွေ့တော့ဘူးပဲဖြစ်တယ်ဆိုတော့ကဟိုနောက်ပိုင်းကျရင်တော့ဒီကပို့ပြီးအဲ့လိုတော့ဆန်နေတာဖြစ်နေဖြစ်လာမယ်ပေါ့ဗျာအဲ့လိုပဲမျိုးလုပ်ရတော့
ဟုတ်ကဲ့တိုင်းရင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတစ်ခုဖြစ်တဲ့တစ်ခုသောပါတီပေါ့လေအင်အားအကြီးဆုံးပါတီတစ်ခု one of the parties ဖြစ်နေရဆိုတော့တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးကြတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးတဲ့အခါမှာပုံပြီးလက်အစဉ်ပြောင်းအထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ရောအဲ့လိုညှိနှိုင်းပေးထိုင်မဲ့အခြေအနေရှိပါလားကျွန်တော်တို့ညှိနှိုင်းလို့အစဉ်ပြေတယ်ခဏလေးညှိကြပါဆိုတဲ့သဘောမျိုးဥဆောင်လမ်းပြသဘောမျိုးကဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါတယ်ဟိုလိုအပ်ချက်တွေရှိတော့ တခြားပါတီတွေပေါ့လေ leadership ပါတီတောင်စာပို့ထားတာဟု
တ်
လူအခက်တွေရှိတော့ကျွန်တော်ကူညီနိုင်ပါတယ်ဆိုတာကိုသူတို့တော့အတိအလင်းပြောခဲ့တာရှိပါတယ
်ဟုတ်ကဲ့တောင်းပါတယ်ဆရာအဲ့တော့
ဟုတ်ကဲ့
ဒီသရဘကသုံးလုံးတချို့ကိုဆိုရင်ဥပါဖြင့်တိုင်းနဲ့ပါတီလို့မခေါ်ဘူးတဲ့နော်ဒေါက်တာအမွန်ညာပြောသွားတာကြားရတယ်။တိုင်းရင်းလေးဆိုတော့သူတို့ NLD ထဲမှာပါတဲ့တိုင်းရင်းသားတွေရတာကိုမကျေနပ်ဘူးဆိုတော့တိုင်းရင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်။တိုင်းရင်းသားပါတီမဟုတ်ဘူး။အဲ့စကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာ။ဆရာတို့ဘယ်လိုသုံးသပ်ပါလိုက်ကိစ္စကို။တိုင်းရင်းသားတော့မကြည့်ရကျွန်တော်တို့လည်းအဲ့လိုမပြော
တော့ကျွန်တော်ကကိုယ်ကိုယ်ကျားလာလည်းမဟုတ်လေ။ဆိုတော့ကျွန်တော်ကဘာပြန်ပြောရမှန်းသိ
ဘူး။ဟုတ်ကဲ့အဲ့ဒါတော့သတင်းထောက်တွေကိုမေးရခါပြောသွားတာဖြစ်ပါတယ်။နောက်တစ်ခုကဆရာတို့ဒီတိုင်းမရိဘကမျောလင်းချက်ကတော့တော်တော်လေးမြင်မာတယ်ပေါ့လေဆိုတော့အခုဆွေးနွေးညှိနှိုင်းတဲ့အခါမှာတော့ဘယ်အတိုင်းကြာထိခီးရောက်လာနိုင်မလဲပထမဆုံးကနူးအနေနဲ့ဘယ်အဆင့်ထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားတွေသားတွေမှာရွေးကောက်ပွဲနိုင်တဲ့ပါတီကိုဘယ်လောက်ထိဦးစားပေးလာမလဲတိုင်းသားဒေသတွေကအစိုးရဖွဲ့တဲ့နေရာမှာဆရာဘယ်လိုစဉ်းစားမိမှာလဲရောကျွန်တော်ကတော့ဆက်နေ
ချင်ပါတယ်နည်းနည်းတော့ကြည့်ရအောင်လို့ထင်ပါတယ်ဒါကြောင့်ဆွေးနွေးမှုကကနေဦးပိုင်းပုံစံနဲ့ဖြစ်နေတော့လေကနေနဲ့တုံးခန္ဓာမှာတုံးတော့နည်းခက်သေးတယ်က
အခုတချို့ကတော့သုံးသက်ကြတယ်သုံးသက်စီကလည်းဖြစ်နေရပေါ့လေတက်မတော်ကလည်းပဲတိုင်းသားတွေနဲ့သူတို့စစ်မြေးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်ဥပမာအဖြစ်ပြောမယ်ဆိုရင်ရခိုင်မှာအေအေနဲ့အပြည့်အစုံရဲ့ကိစ္စလုပ်ဖို့အတွက်တက်မတော်ကလုပ်တယ်ရွေးကောက်ပွဲကျင်းပဖို့ကျိုးပန်းရဲ့ရှမ်းမှာလည်းထုံနီးလောက်မှာဒါကို NLD အစိုးရကဒါကိုတက်တက်ကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုရက်ကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာကောသူတို့နှစ်ဖက်စူးစီးပြီးတော့တပေါင်းတည်းလုပ်နိုင်မယ်လို့ထင်ပါသလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့ဘက်က
အခုကတော့ဒီအစိုးရတဲ့ဖက်စီးခါနည်းအချိန်ဆိုတော့ဒီလိုပဲဖြစ်တတ်ပါလေသူကဥပဒေကလုံဆွဲတာပေါ့ဗျာဟောဆွေးရဖက်စီးမှာဟိုရှိကြအာနာအပြင်ရတာပါလေဒါကတော့အစိုးရဖက်စီးပြီးသွားတဲ့ချိန်မှတော့ဒါတွေကငြိမ်သွားမယ်ထင်ပါတယ်စံဒီကြားကလာမှာတော့အစ်စ်တနည်းနိုင်လို့တော့လုံးရမှာထင်တာဟုတ်ပါ
ဆရာတို့မြေပေါ်တည်ဝင်နိုင်ငံရေးပါတီတွေအနေနဲ့ကောတိုင်းရင်းသားဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်သူတို့တွေကောဒီကိစ္စရတဲ့ဆွေးနွေးညှိနှိုင်းမှုရှိပါလားဆွေးနွေးညှိနှိုင်းဖို့ကလိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
တိတ်တိတ်ကြိုင်တော့လိုအပ်မယ်ထင်ပါတယ်ကျွန်တော်အစိုးရနဲ့သက်မတော်နဲ့လည်းစစ်ဆေးညှိနှိုင်းတာကိုစစ်ဘက်ရဲ့ဖက်ဆက်ဆံရေးလို့ခေါ်ကြတာလေကွာတကယ်တမ်းကျတော့တိုင်းသားလက်နက်ကင်ရှိတယ်တိုင်းသားပါတီတွေရှိတယ်ဒီမပါတီတွေရှိတာပါပဲဒါတွေအားလုံးကတော့ချင်းချင်းကြိုင်တော့ဟိုအားလုံးတက်တယ်နိုင်နိုင်တဲ့ပုံစံဆိုတော့ပူကောင်းတယ်ပေါ့ဗျာမက်တလုံးတော့မင်းရဲ့တော့လုံးရခက်အောင်မဲ့တော့ရှိပါတယ
်ဟုတ်ကဲ့တိုင်းရင်းသားဒေသတွေမှာစစ်ဘက်ရဲ့ဆက်ဆံရေးကတော့ပိုပြီးတော့အဆင်ပြေနိုင်ပေမဲ့ဒီမှာဆိုကြပါစို့ဘဟုမှာဖြစ်နေတဲ့စစ်တပ်ရဲ့ဆက်ဆံရေးကတော့ကောလာဟလတွေအမျိုးမျိုးလဲထွက်နေပါတယ်ဆရာတို့ကဘလို့ကြားမိပါလဲဆရာတို့လည်းကြားကောင်းကြားမှာပေါ့ဒီဟာတွေကစိုးရင်စရာဘလောက်ရှိမဲ့ထင်ပါလဲ
အဲ့ဘိုင်းတော့ကျွန်တော်လည်းမတုံ့တက်နိုင်လေကြ။ဟိုအဖြစ်ပြက်တွေကတော့ဒီဒီကနမနသိမှကအများကြီးဖြစ်ပြက်ကြောင်းလဲနိုင်တယ်လေ။အဲ့ဒါကိုလည်းခုနကကျွန်တော်ပြောလို့ပါပဲ။ဒါပါဝါအာဏာလုံဆွဲနေတာပဲလေ။အဲ့တော့ဟိုဟိုနှစ်ဖက်လုံးကတော့အာဏာကိုစားကြမှာပဲလေ။အဲ့ဒီပေါ်မှာတော့ဟိုခုနကတော့တုံ့ပြန်အောင်မြင်ပါလေ။ကျွန်တော်ကတော့ဒီတော့မတုံ့တက်နိုင်လေကြ။ဟု
တ်ကဲ့နောက်အမျိုးသားညွေဆိုရဖွဲ့စည်းလာမယ်ဆိုရကြာမှာတိုင်းရင်းသားတွေဟာဘယ်လောက်ထိပါလာနိုင်မလဲတချို့ကတော့အာဘိုးအစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲခေါင်းခေါက်ပြီးတော့ရွေးလာနေမှာ
ဒီအမျိုးသားညွေစီအစိုးရဟုတ်ချင်မှလည်းဟုတ်နိုင်မယ်ပေါ့ဗျာဒါပြောလို့ဒါကျွန်တော်လိုက်ပြောနေရတာဟုတ်အဲ့တော့သူတို့နောက်ချင်တဲ့တလန်းထက်လန်းမှာပဲဟိုပေချင်တော့တောင်းမယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်။လက်ရှိကတော့တမယုံကြတိဆုံဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်။ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါဆက်တော့မတွေ့ရသေးရောတိုင်းရင်းသားပါတီတွေကများဆရာတို့နဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကညှိနှိုင်းမှုရှိပါသလားညှိနှိုင်းလာနိုင်တဲ့အခြေအနေရောရှိပါလား
။ကျွန်တော်တို့ကတော့ဟိုလိုအပ်လာရင်ကျွန်တော်ဒီတောင်းလာရင်ဟိုပြီးမောအကူညီပေးမောဆင်းနေရှိပါတယ်ဒီတိုင်းသားပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအဓိကပုံရေးကြည့်တာတော့ NLD ဖက်ပေါ့တိုးဖက်ကစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုရင်တော့ ကြောက်ဝင်ပြီးတော့ဟိုကျွန်တော်အများကြီးလှုပ်ဆောင်ပေးလို့ရပါတယ
်အဲ့တော့ NLD နဲ့ဆွေးနွေးတဲ့နေရာမှာတိုင်းရင်းသားတွေအားလုံးတညတညထဲတောင်းဆိုမှုတညတညထဲဖြစ်အောင်ကြိုးပြီးညှိနှိုင်းတဲ့သဘောမျိုးကလုပ်ဖို့အစီအစဉ်မရှိဘူးလားခင်ဗျာ
အဲ့ဒါတော့ပြောတတ်ဘူးဗျအော်ကျွန်တော်တို့အစုလိုက်အခွင့်လိုက်နေတော့စုနေပြိုင်နေကြတာတော့ရှိတာပေါ့ဗျာ။ဥပမာကျွန်တော်တို့ရွယ်နေရှိရဗျာ။ဟိုအခုဆိုရင်လည်းဟိုပေါင်းစည်းငါးပါတီနဲ့တူအပ်တူစုနေတာရှိတယ်ဗျာ။ဆိုတော့ဟိုဘယ်လိုမှကြားမလို့ပြကြမယ်ဆိုပြီးတော့အားလုံးဒီတစ်ခုတည်းနဲ့တွားတဲ့ပုံစံနောက်ထိတော့မလုံနိုင်သေးဘူးလို့မြင်တယ်။ဘယ်တော့ထိပြောင်းနေလို့ကတော့ထိမရှိသေးပါဘူး။ဟိုကတော့မှတ်တဲ့တိုင်းသားလေအားလုံးက